တထရှင်များရှင်မြန်မာနိုင်ငံထဲကမွတ်စလင်တွေစားနပ်ရိက္ခာမလုံလောက်တဲ့အတွက်အစာအာဟာရချို့တဲ့နေပြီးသူတို့ကိုကူညီထောက်ပံ့ဖို့လိုအပ်နေတဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခာထောက်ပံ့ရေးအေဂျင်စီရဲ့အစီရင်ခံစာကိုမြန်မာအစိုးရကရုပ်သိမ်းပေးဖို့တောင်းဆိုလိုက်တဲ့အတွက်ကမ္ဘာစားနပ်ရိက္ခာအစီအစဉ်နဲ့မြန်မာအစိုးရတို့ပူးပေါင်းရေးသားတဲ့အစီရင်ခံစာအသစ်နဲ့အစားထိုးထုတ်ဝေခဲ့တယ်လို့အောက်တိုဘာလ16ရက်နေ့ထုတ် Guardian သတင်းစာမှာရေးသားဖော်ပြခဲ့ပါတယ်ဇူလိုင်လအတွင်းကထုတ်ဝေတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့စာမျက်နှာ6မျက်နှာရှိတဲ့အစီရင်ခံစာထဲမှာရိုဟင်ဂျာတွေနေထိုင်တဲ့ဒေသအတွင်းကကလေးငယ်8000ကျော်ဟာအစားအစာမလုံလောက်တဲ့အတွက်အသက်အန္တရာယ်စိုးရိမ်ရလောက်အောင်အာဟာရချို့တယ်ပြီးကိုယ်အလေးချိန်နှဲပါနေတယ်လို့ဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကစပြီးသူတို့တွေအတွက်ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကထောက်ပံ့နေတာတွေကိုလျှော့ချဖို့မြန်မာအစိုးရကကန့်သတ်လိုက်တဲ့အတွက်အခုလိုအစားအစာမလုံလောက်မှုနဲ့အာဟာရချို့တက်မှုတွေပေါ်ပေါက်လာရတာဖြစ်တယ်လို့လည်းသတင်းစာကရေးသားထားပါတယ်။အဲ့ဒီပထမအစီရင်ခံချက်ကိုမြန်မာအစိုးရနဲ့ကမ္ဘာအစားအစာအစီအစဉ်တို့ပူးပေါင်းရေးသားတဲ့နောက်ထပ်ကြေညာချက်နဲ့အစားထိုးလိုက်တာပါ။အဲ့ဒီအစီရင်ခံစာကို WFP နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေပူးပေါင်းရေးသားနေချိန်ဩဂုတ်လထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်လာတဲ့အတွက်ရန်နာပြီးအခုမှအပိသက်ထုတ်ဝေနိုင်ခဲ့တာလို့လည်းဆိုပါတယ်။အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အခါအလှူရှင်တွေကပိုပြီးလှူဒန်းလိုတဲ့ဆန္ဒရှိတာကြောင့်ကမ္ဘာစားနပ်ရိက္ခာအစီအစဉ်တွေနဲ့ရှေ့လျှောက်လဲအစိုးရနဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့ဆိုပါတယ်။ပူးတွဲအစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်းကလူ3ပုံတပုံဟာအလွန်အမင်းအစားအစာမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။လောလောဆယ်မှာတော့အဲ့ဒီဒေသတွင်းကလူပေါင်း 23,000 နီးပါးအတွက်လူသားချင်းစာနာကူညီရေးအထောက်ပံ့တွေပိုလိုအပ်နေပြီးအဲ့ဒီအထောက်ပံ့တွေပေးမယ်ဆိုရင်မြန်မာအစိုးရကကြိုက်မကြိုက်လက်ခံလက်မခံဆိုတာကိုတော့မသိသေးဘူးလို့ WFP ကဆိုပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ်အနေနဲ့ကတော့မြန်မာနိုင်ငံထဲကအစာအာဟာရလိုအပ်နေသူတွေအတွက်လိုအပ်တာတွေပံ့ပိုးဖို့အမြဲတမ်းရည်ရွယ်ပါတယ်လို့ပြောဆိုထားပါတယ်။အခုလိုပထမအစီရင်ခံစာကိုထုတ်ဝေဖို့တားမြစ်ပြီးတော့ပူးတွဲအစီရင်ခံစာနဲ့အစားထိုးလိုက်တာဟာဘာကြောင့်လဲဒုတိယပူးတွဲအစီရင်ခံစာထုတ်ဝေနိုင်မှုဘလို့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ကြတယ်လဲဆိုတာတွေကိုသိရဖို့မြန်မာအစိုးရအာဏာပိုင်တွေကို RFA ကဆက်သွယ်ဖို့စူးစမ်းပေမဲ့တယ်လီဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရှင်